American လူဝင်မှုကြီးကြပ်ရေးဥပဒေအရနိုင်ငံရဲ့လုံခြုံရေးအတွက် American ပြည်ထောင်စုရဲ့ဝင်လာတဲ့နိုင်ငံသားတွေကိုသမ္မတအနေနဲ့ပြည်ဝင်ခွင့်တန်တက်ပိုင်ခွင့်ရှိတယ်လို့ဆိုပြီးတရားရုံးချုပ်ကအင်္ဂါနေ့ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။တရားသူကြီးချုပ်တယောက်နဲ့တရားသူကြီး၁၀ယောက်စုစုပေါင်း၉ယောက်ရှိတဲ့နိုင်ငံတော်တရားရုံးချုပ်ကသမ္မတရဲ့တန်တက်ချက်ကို၆ခန့်မဲ၅မဲကန့်ကွက်မဲ၄မဲနဲ့ကတ်ပြီးတော့အခုလိုဆုံးဖြတ်လိုက်နိုင်တာဟာသမ္မတဒေါ်နယ်ထရမ့်အတွက်အောင်မြင်မှုဖြစ်ပါတယ်။ဒါကြောင့်နိုင်ငံတော်တရားရုံးချုပ်ဆုံးဖြတ်ချက်ထွက်လာခဲ့ပြီးမကြခင်မှာပဲသမ္မတကအင်ဂျီရောကနေအခုလိုတုံ့ပြန်ပါတ
ယ် The Supreme Court ruling just coming out a tremendous success a tremendous victory for the American people and for our constitution
နိုင်ငံတော်တရားရုံးချုပ်ရဲ့ဒီကနေ့ဆုံးဖြတ်ချက်ကအကြီးအကျယ်အောင်မြင်မှုကြီးဖြစ်ပါတယ်အမေရိကန်ပြည်သူတွေကျွန်တော်တို့ရဲ့ဖွဲ့စည်းပုံဥပဒေအတွက်ကြီးမားတဲ့အောင်မြင်မှုတစ်ခုဖြစ်ပါတယ်ကျွန်တော်တို့ပြတ်ပြတ်သားသားလွတ်ဖို့လိုပါတယ်ကျွန်တော်တို့လုံခြုံမှုရှိဖို့လိုပါတယ်အနည်းဆုံးတော့ကျွန်တော်တို့နိုင်ငံတွေကိုဝင်လာသူတွေကိုကြက်ကြက်မမတ်စီစစ်မှာဖြစ်ပါတယ်။ဘယ်သူတွေဝင်လာတယ်လဲ၊ဘယ်ကလာတယ်လဲဆိုတာကိုကျွန်တော်တို့သိဖို့လိုပါတယ်
။သမ္မတထရမ့်တက်လာပြီး9ရက်အကြာ2019ခုနှစ်ဇန်နဝါရီလကဆုံးဖြတ်ချက်ထုတ်ပြန်ခဲ့တဲ့ရှင်းသွားကန့်သက်ချက်နဲ့2019ခုနှစ်မတ်လမှပြင်ဆင်ထုတ်ပြန်ချက်တွေအပေါ်တရားရုံးတွေကပယ်ချခဲ့ပြီးတဲ့နောက်2019ခုနှစ်စက်တင်ဘာကအခုနောက်ဆုံးထုတ်ပြန်ချက်ကိုထုတ်ပြန်ထားတာဖြစ်ပါတယ်။ဒီထုတ်ပြန်ချက်မှာအီရန်၊လီဘီးယား၊ဆိုမာလီယား၊ဆီးရီးယား၊ယေမန်နဲ့မြောက်ကိုရီးယားနိုင်ငံတွေကနိုင်ငံသားတွေအပြင်ဗင်နီဇွဲလားအစိုးရနဲ့ပတ်သက်နေသူတချို့အပေါ်အမေရိကန်ပြည်ဝင်ခွင့်ပိတ်ပင်ခဲ့ပါတယ်။တမရအမိန့်နဲ့တတိယအကြိမ်ခီးသွားပိတ်ပင်မှုအပေါ်ဟာဝိုင်ပြည်နယ်၊ဟာဝိုင်ပြည်နယ်ကမွတ်စလင်အစည်းအရုံးနဲ့ပြည်နယ်ဒေသခံ၃ယောက်ကတရားရုံးမှာကန့်ကွက်စိန်ခေါ်ခဲ့ကြတာပါ။ဒီပိတ်ပင်မှုဟာအမေရိကန်ဖွဲ့စည်းပုံနဲ့1965ခုနှစ်တုန်းကထုတ်ပြန်ခဲ့တဲ့လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားဆိုင်ရာအဥပဒေကိုချိုးဖောက်ရာရောက်တယ်လို့ဆိုပြီးတရားရုံးကိုတင်ပြခဲ့တာပါ။ဒါကြောင့်ဒီအမှုကိုနိုင်ငံတော်တရားရုံးချုပ်ကနေအဆုံးဖြတ်ပေးဖို့ထရမ့်အစိုးရကအယူခံတင်ခဲ့တာဖြစ်ပါလေ။ထရမ့်ရဲ့သမ္မတအမိန့်နဲ့ထုတ်ပြန်ချက်ဟာသမ္မတလုပ်ပိုင်ခွင့်တဲကနေလုပ်ခဲ့တာဖြစ်တယ်လို့တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကအဆုံးဖြတ်ချက်ကြေညာချက်ထဲမှာရေးသားထားပါလေ။1965ခုနှစ်အဥပဒေအရနိုင်ငံရဲ့အကျိုးစီးပွားအတွက်နိုင်ငံတည်းဘသူကိုပေးဝင်မယ်ဆိုတာဆုံးဖြတ်ပိုင်ခွင့်ရှိတဲ့အတိုင်းတမရကဆောင်ရွက်တယ်ဆိုတာတန်တရားဖြစ်စရာမရှိဘူးလို့တရားသူကြီးချုပ်ကရေးသားထားပါတယ်။ဒါပေမဲ့နိုင်ငံတော်တရားရုံးချုပ်က liberal အမြင်ရှိတဲ့တရားသူကြီး၄ယောက်ကတော့ဒီဆုံးဖြတ်ချက်သူတို့သဘောမတူကြောင်းသဘောထားထုတ်ပြန်ခဲ့ကြပါတယ်။နိုင်ငံသားအခွင့်အရေးလှုပ်ရှားသူတွေနိုင်ငံရွှေ့ပြောင်းအခြေချသူတွေအရေးဆောင်ရွက်သူတွေကလည်းအခုဆုံးဖြတ်ချက်ကိုကန့်ကွက်ပြီးတော့ဆက်လက်လှုပ်ရှားသွားမယ်လို့ပြောပါတယ်။Council on American Islamic Relations ကလည်းနိုင်ငံတော်တရားရုံးချုပ်ဆုံးဖြတ်ချက်အပေါ်အလွန်အမင်းစိတ်ပျက်ကြောင်းတုံ့ပြန်ပါတယ်။ဒမရာထရမ့်ကိုလွတ်လွတ်လပ်လပ်ခွဲခြားဆက်ဆံခွင့်ပေးလိုက်တာလို့ Council ရဲ့ညွှန်ကြားရေးမှူး Nihad Award ကပြောကြားခဲ့ပါတယ်
။ The Supreme Court's decision ignored the fact that this president and candidate has targeted a particular
American ပြည်ထောင်စုနဲ့နိုင်ငံများမှာရှိတဲ့ Muslim တွေအပေါ်သမ္မတနဲ့ကုစရေလောင်းတွေကစည်းလမ်းပြတ်မှတ်ထားနေတာကိုနိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကလင်းမြင်ဆွဲကြဖြစ်ပါတယ်။နိုင်ငံတစ်ခုအနေနဲ့ညီမျှတဲ့အကာအကွယ်ပေးမှုနဲ့ American Security ကိုအကောင့်ထဲပေါ်နိုင်ရေးအလှမ်းဝေးနေတာစိတ်ကောင်းစရာဖြစ်ပါတယ်
။နိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ American လွှတ်တော်အမတ်တွေကြားမှာလည်းသဘောထားအမြင်အမျိုးမျိုးကွဲနေကြပါတယ်။ Democrat အထက်လွှတ်တော်အမတ် Ben Cardin ကဆုံးဖြတ်ချက်ကိုကန့်ကွက်ပါတယ
်။ It's another mark against Americaand the values that we hold dear
နိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကအမေရိကန်ပြည်ထောင်စုနဲ့လေးလေးနက်နက်တံပိုးထားတဲ့ဆန်တွေကိုစတင်လိုက်တာဖြစ်ပါတယ်။သမ္မတရဲ့မွတ်စလင်တွေအပေါ်တားမြစ်မှုကိုတရားဝင်ဖြစ်အောင်လုပ်ပေးလိုက်တာပဲဖြစ်တယ်လို့ပြောသွားတာပါ။ Republican အမတ် Chuck Grassley ကတော့နိုင်ငံတော်တရားရုံးချုပ်ကဘယ်ဘာသာရေးလို့ယူရတာမဟုတ်ဘဲနိုင်ငံလုံးချုပ်ရဲ့အတွက်ဆုံးဖြတ်တဲ့အတွက်တင့်တော်ရဲ့လို့ပြောပါတယ
်။ It's based upon evidenceThat the president was following
the law. Samara ဥပဒေကိုလိုက်နာရဲဆိုရဲအထောက်အထားပေါ်အခြေခံပြီးဆုံးဖြတ်ခဲ့တာဖြစ်ပါတယ်။နိုင်ငံတော်လုံခြုံရေးအတွက်သမ္မတဝင်ရောက်ဆုံးဖြတ်ပိုင်ခွင့်ကိုလွှတ်တော်ကပေးထားတာပါလို့ပြောသွားတာပါ။အခုလိုသမ္မတရဲ့ခီးသွွားပိတ်ပင်မှုအပေါ်နိုင်ငံတော်တရားရုံးချုပ်ကထောက်ခံလိုက်တဲ့အတွက်နောက်ထပ်ခီးသွွားကန့်သက်ပိတ်ပင်မှုတွေထုတ်ပြန်မှာကိုအမေရိကန်နိုင်ငံစီနိုင်ငံရှိပြောင်းအခြေချလာသူတွေအရေးဆောင်ရွက်နေသူတွေကစိုးရိမ်နေကြပါတယ်ရှင်။